ဆံကုံမျိုးမောကုံဝိပဿနာတရားစဉ်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ထုတ်ကြည့်နိုင်10ရက်10လ2004ခုနှစ်နေ့9ရက်ချိန်တွင်ကမ္မဋ္ဌာန်းာစရိယာဆရာတော်ဥစ္စန္ဒဝရဘိဝန္တအရှင်သူမြတ်ဟောကြားအပ်သောခန္ဓာဉာဏ်ရောက်ပဋိစ္စသမုပ္ပါဒ်တင်ဒန်းတရားတော်
အလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ယခုချင်းခမစပြီးပဋိစ္စသမုပ္ပါဒ်တရားတော်များနာကြားကြရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်စို့နမောတတ္တဘဂဝါတော်ရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဲ့ဗျာအစရှိသောလင်္ကာများကိုရွတ်ဆုပ်ပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ညံတော်ကိုပူဇော်ကြရအောင်မူလနဲ့ဗျာသစ္စာနဲ့ခုရေခုအလွာအင်္ဂါ32ပါးတရားကိုများနေသောင်းမရစလျှက်မူလဘုသောဝါနေကာလလုံးဗျာ630ဒီရှိသွဲကိုအလွယ်ချက်မှန်သိစေအပ်သည်သန္တရာမလူကြောင့်ဒီအဝိဇ္ဇာနှင့်တဏှာရေခံသောပါရံကံကြောင့်ရောက်နှံပေါ်အပင်မမျိုးမျိုးမပင်အမြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်နယောနယောကြောင့်ကံအဖမဖြစ်ပြန်နည်းလျောဇမတိကြသာဒီများကသင်ရှားပြုခြင်းစီရင်ဖန်စဉ်အကြောင်းရေးကြောင့်လုံနာများစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ရန်ဖြစ်ရှိမြောသန္တရာကျင်လည်ပုံကျင်လည်ဤအသွဲပနဲ့သွဲရှိပါလေအဲ့ဒီရှိသွဲရှိတဲ့ထမနံပါတ်1အသွဲကပါပါလေနံပါတ်2အသွဲကပါပါလေနံပါတ်3အသွယ်ကပါပါလေနံပါတ်4အသွယ်ကပါပါလေနံပါတ်5အသွယ်ကပါပါလေနံပါတ်6အသွယ်ကပါပါလေနံပါတ်9အသွယ်ကပါပါလေနံပါတ်10အသွယ်ကပါပါလေအရိယသွေရှိသွေရှိတဲ့အထက်မှာမူလနှဖျားဆိုတာဘယ်သူတွေတုံးအဝိဇ္ဇာဆိုတာဟောဒီနံပါတ်1အကွယ်ထက်မှာပါတဲ့အဝိဇ္ဇာတဏှာဆိုတာကဟောဒီနံပါတ်3အကွယ်ထက်မှာပါတဲ့တဏှာအရိယဝိဇ္ဇာနဲ့အရိတဏှာကိုဘယ်လိုခေါ်ရမှာလဲသစ္စာနှခုဆိုတာဘယ်သူတွေတုံးသစ္စာကတော့နှစ်ပါးပဲဒါပေမဲ့ပဋိစ္စသမုပ္ပါဒ်စက်ဝိုင်းမှာအကွက်က၄ကွက်ပြထားတော့၄ကွက်ပြည့်အောင်ထောက်ပြီးတော့ရေတွက်မယ်ဆိုရင်2ချိန်2ချိန်စီယူရမှာပေါ့နော်သမုဒိယသစ္စာ2ကွက်ရှိတဲ့အတွက်သမုဒိယသစ္စာက2ချိန်ဒုက္ခသစ္စာ2ကွက်ရှိတဲ့အတွက်ဒုက္ခသစ္စာက2ချိန်2ချိန်2ချိန်စီဆိုလို့၄ဖြစ်တယ်လို့မမှတ်နဲ့2ချိန်2ချိန်စီဆိုပေမဲ့နှစ်ပါပဲဒီလိုမလားသမုဒိယသစ္စာရေဒုက္ခသစ္စာရေသစ္စာဘယ်နှပါတော့ သန္တရာကျင်းလေပုံကျင်းလေနည်းပြတဲ့နေရာမှာသစ္စာပဏပါးနဲ့ကျင်းလေနေတော့အေးသစ္စာနှစ်ပါးပြီးတဲ့အခါကျတော့လေးခုအလွှာစရာကဘယ်သူတွေပါလိအတေအကြောင်းတလွာပစ္စုပန်အကျိုးတလွာပစ္စုပန်အကြောင်းတလွာအနာဂတ်အကျိုးတလွာအလွှာဆိုတာကဘုန်းကြီးတို့ပြောပြီးတဲ့စကားအတိုင်းပဲအလွာဆိုတာကအုတ်စုသဘောကိုပြောတာပါနော်တို့ရတို့ရသူ့အုတ်စုလေးနဲ့သူအကြောင်းဆိုလဲအကြောင်းအုတ်စုအကျိုးဆိုလဲအကျိုးအုတ်စုနော်အဲ့ဒီမှာဇာပရိစ္ဆသမုပ္ပါဒ်တရားအားလုံးကိုခြုံပြီးတော့ကြည့်လိုက်ရင်အကြောင်းတရားနဲ့အကျိုးတရားအုတ်စုအနေနဲ့ပြောမယ်ဆိုရင်လဲအကြောင်းအုတ်စုနဲ့အကျိုးအုတ်စုအဲ့ဒီအတိုင်းပြောမယ်ဆိုရင်တော့အုပ်စုကနှစ်ခုတည်းပဲရှိတယ်လို့ဖြစ်နေတာပေါ့ဒါပေမဲ့ကာလနဲ့ပိုင်းကြည့်လိုက်တဲ့အခါကျတော့အကြောင်းအုပ်စုမှလည်းကာလနဲ့ပိုင်းကြည့်ရင်ဘယ်နှပိုင်းထွက်လာတော့အကြောင်းအုပ်စုသည်ကာလနဲ့ပိုင်းကြည့်ရင်ဘယ်နှပိုင်းထွက်လာတော့အတိတ်ကာလတုန်းကအကြောင်းအုပ်စုတစ်ခုပြစ္ဆုတ်ပံကာလမှာအကြောင်းအုပ်စုတစ်ခုကာလနဲ့ပိုင်းကြည့်လိုက်တော့အကြောင်းအုပ်စုကဘယ်နှစုတော့အကြောင်းအုပ်စုကိုလည်းကာလနဲ့ပိုင်းကြည့်လိုက်တော့ဘယ်နှခုတွေ့တော့ပြစ္ဆုတ်ပံကာလမှာအကြောင်းအုပ်စုတစ်ခုရှိတယ်အနာဂတ်ကာလမှာအကြောင်းအုပ်စုတစ်ခုရှိတယ်အဲ့ဒါကြောင့်မို့လို့ကာလနဲ့ပိုင်းကြည့်လိုက်တော့အုပ်စုကဘယ်နှခုဖြစ်သွားတော့အာလုံး၄ခုဖြစ်သွားတယ်ဟုတ်တယ်မလားအကြောင်းနဲ့အကျိုးကိုအုပ်စုနဲ့ခွဲကြည့်လိုက်တော့အကြောင်းနဲ့အကျိုးကိုကာလနဲ့ပိုင်းကြည့်လိုက်တော့အုပ်စုဘယ်နှခုဖြစ်သွားတော့အတေအကြောင်းအုပ်စုကတခုပြစ္ဆုတ်ပံအကျိုးအုပ်စုကတခုပြစ္ဆုတ်ပံအကြောင်းအုပ်စုကတခုအနာဂတ်အကျိုးအုပ်စုကတခုအားလုံးပေါင်းလိုက်တော့အုပ်စုဘယ်နှခုတော့အဲ့ဒီအုပ်စုလေးကမှပါဝင်တဲ့တရားတွေဘယ်သူတွေလဲလို့မေးလို့ရှိရင်တော့ဘုန်းကြီးတို့အထက်ကရာမှာတော့နှစ်မျိုးပြထားတယ်ဟုတ်တယ်မလားအထက်ကရာမှာဘုန်းကြီးတို့မှတ်မှတ်ရရလိုက်ရှာလိုက်တော့ပရိသတ်မိသားမဲ့အထက်ကရာမှာနှစ်မျိုးပြထားတာတွေ့ရဘယ်လိုလဲလို့ဆိုတော့သူကဒေသနာစဉ်အားဖြင့်ဟောရင်အတိုင်းပြောမယ်ဆိုရင်နံပါတ်1အုပ်စုကအဝိဇ္ဇာနဲ့တဏှာဘယ်လိုနဲ့ဘယ်လိုတော့ဒါဟောရင်ဒေသနာစဉ်အားဖြင့်ပေါ့နော်နောက်တကနဘာနေဥစုကဘသူတွေတော်ဝိညာဉ်နာယောသလာယရဏဖတ်တာဝေဒနာဒီလိုတရား၅မျိုးတွေ့ရတယ်။နောက်နဘာသောဥစုမှာဘသူတွေတော်တဏှာဥပါဒံကမ္မဘဝ၃ပါးတွေ့ရပါတယ်။နဘာလေးဥစုကြတော့ဘသူတွေတော်ဇာတိသရမေရဏ၄ပါးတွေ့ရအဲ၂ပါးတွေ့ရပါတယ်။ဒီလိုမလားအဲ့ဒီလိုနီးလဲပြထားတာရှိတယ်ဒါကတော့ဟောစဉ်လို့မှတ်ပေါ့နော်ဟောစဉ်ဆိုတာကဘုရားဟောတာဒီတိုင်းပဲဟောထားတယ်ဟောဒီနေရာမှာ2ပါးပဲဟောထားတယ်ဟောဒီနေရာကျတော့5ပါးဟောထားတယ်ဟောဒီနံပါတ်3အကွက်နေရာကျတော့3ပါးဟောထားတယ်နံပါတ်4အကွက်နေရာကျတော့2ပါးဟောထားတယ်ဟောစဉ်ကဒီတိုင်းပဲတွေ့တော့ဒီတိုင်းပဲမှတ်လိုက်တယ်ဒါကိုဟောစဉ်အရာပြောတယ်လို့ဒီလိုမှတ်ပေါ့နော်ပါဠိလိုတော့ဒေသနကမလို့ဒီလိုပြောပါတယ်နော်ဒေသနကမပေါ့နောက်ဖြစ်စဉ်အနေနဲ့နောက်ထပ်ဤတမျိုးလည်းပြထားပါသေးတယ်။အဲဒီဒုတိယပြထားတဲ့ဤအရာပြောမယ်ဆိုလို့ရှိရင်နံပါတ်1အကွက်မှနံပါတ်1အုပ်စုမှအဝိဇ္ဇာရဲ့သင်္ခါရရဲ့ဟောနှစ်ပါးဟောထားတယ်။အဲဒီနှစ်ပါးရှိတဲ့အထက်မှာအဝိဇ္ဇာကဘာသဘောရှိတော့အဝိဇ္ဇာကမသိတာသင်္ခါရကဘာသဘောရှိတော့ပြုလုပ်တတ်တဲ့ပြုလုပ်အားထုတ်တတ်တဲ့သဘောရှိတယ်အဝိဇ္ဇာကမသိတာသင်္ခါရကပြုလို့အာထုတ်တာအဝိဇ္ဇာကမသိတာသင်္ခါရကပြုလို့အာထုတ်တာဘာကိုမသိတာတော့အဓိကဘာသစ္စာမသိတာတော့ဒုက္ခသစ္စာတော့ဘယ်သူတွေပါလိဒုက္ခသစ္စာသရခန္ဓာ၅ပါးလို့ဘုန်းဘုန်းတို့ပြောခဲ့တယ်နော်ဒုက္ခသစ္စာသရဘယ်သူတွေပါလဲခန္ဓာ၅ပါးဘလို့လဲလို့မေးတော့မှတဆင့်တက်ပေါ့ဟုတ်တယ်မလားကြည့်ပြပြဒုက္ခသစ္စာသရဘယ်သူတွေပါလဲ အဲ့ဒီခန္ဓာငါးပါးသည်တောက်တန်ဤအရာဘယ်လိုတွေပါလဲအဘိဓမ္မာနိယဘယ်လိုတွေပါလဲအဲ့ဒီခန္ဓာ၅ပါးကိုကျဉ်းချုပ်လိုက်တော့ယုတ်တရားနတ်တရားဖြစ်ပြီးရင်ဖြစ်ပြပါသစ္စာဒီလိုဆင်းနေဆင်းခဲ့သွားလိုက်တော့မှဒုက္ခသစ္စာဆိုတာဘာပါလဲဆိုတာအတိပဲပေါ်လာဟုတ်တယ်မလားအဲ့ဒီသွားထားတဲ့စကားအရာဘာကြောင့်ဒုက္ခသစ္စာလို့ပြောရတာလဲလို့မေးရင်ဘယ်လိုပြောဟုတ်ပြီအများရန်လည်းပြောပြောနေတယ်ဖြစ်ပြပါသစ္စာဒါကြောင့်ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဖြစ်ပြက်မို့လို့ဒုက္ခသစ္စာလို့ပြောတာနော်မပြတ်မဲ့တရားဆိုရင်ဒုက္ခသစ္စာလို့ပြောပါမလားဖြစ်လဲဖြစ်တယ်ဖြစ်ပြီးတော့အဲ့ဒါကြောင့်ဘာသစ္စာတော့ဒီလိုဆိုရင်ဟောဒီယုတ်တရားကလေးဟောဒီနန္တရားကလေးဖြစ်လာတယ်မပြတ်ခင်ကတည်းကသူ့ကိုဘာသစ္စာလို့ပြောမလဲယုတ်တရားလေးဖြစ်လာတယ်နန္တရားလေးဖြစ်လာတယ်မပြတ်ခင်ကတည်းကဗာသစ္စာလို့ပြောမလဲ။ဘာဖြစ်လို့ပြောရတာလဲဖြင့်ကျင်းသေးပြတ်မှာမဟုတ်လို့။ဘာဖြစ်လို့တော့ကျင်းသေးပြတ်မှာဆိုတော့မပြတ်ခင်ကတည်းကသူကဒုက္ခသစ္စာ။ဒီလိုမလား။အဲဒီတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာအဆုံးကနေပြန်ပြီးတော့ပြောမယ်ဆိုရင်ဒုက္ခသစ္စာဆိုတာဘယ်သူလဲလို့မေးရင်ဖြည့်ပြဲဒီလိုပြောရမှာနော်။ဒုက္ခသစ္စာတရဘယ်လိုပါလဲဟောပြီဘယ်လိုရဲ့ဖြစ်ပြပါလဲကြော်သွားပြီကြော်သွားပြီเนาะဘယ်လိုရဲ့ဖြစ်ပြပါလဲယုတ်တရားနန္တရားရဲ့ဖြစ်ပြယုတ်တရားနန္တရားအကျေပွားလိုက်တော့ခန္ဓာ၅ပါးဒီလိုသွားမှာပေါ့เนาะဟောပြီကဲဒီလိုဆိုလို့ရှိရင်ယုတ်တရားနန္တရားကလည်းဒုက္ခသစ္စာဖြစ်ပြီးပြတ်တယ်လို့ဒုက္ခသစ္စာအကျင်းအကျေပွားလိုက်တော့ခန္ဓာ၅ပါးကလည်းပဲဒုက္ခသစ္စာဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဒီလိုမလားအဲ့ဒီဒုက္ခသစ္စာကိုတဲ့ဘုန်းကြီးတို့ဓမ္မတွေကယခုအချိန်အခါမှာဒီဒုက္ခသစ္စာလေးသိကျင်လို့အားကြီးလို့တဲတဲမဲမဲနဲ့အပတ်တကုတ်ကြိုးကြိုးဆဆကြည့်နေကြရတာမလားနော်အပင်မခံပြီးတော့ကြည်နေကြတာဘာမြင်ခြင်းလို့ကြည်နေကြတာတော့ဒုက္ခသစ္စာမြင်ခြင်းလို့ကြည်နေကြရတာဘာဖြစ်လို့ဒုက္ခသစ္စာကိုမှရွေးကြည့်ရတာတော့ဩဒုက္ခသစ္စာကမှအကြည့်ကံသစ္စာဖေဟာဟုတ်တယ်မလားသမုဒယသစ္စာကဘာလို့ရမဲ့သစ္စာတော့နိရောဓသစ္စာကဘာလို့ရမဲ့သစ္စာတော့ဆိုက်ရောက်ရမဲ့သစ္စာဘာလို့ရမဲ့သစ္စာတော့မေဃသစ္စာကဘာလို့ရမဲ့သစ္စာတော့ဒီတော့သိရမဲ့သစ္စာကဘလို့တဲ့တော့ဒုက္ခသစ္စာကိုသာသိအောင်လို့ဒုက္ခသစ္စာသိလိုက်တာနဲ့တပြိုင်နဲ့ကြံတဲ့သစ္စာလေးပါသိခွင့်မရဘူးလားယဒီဘက်ကကနေဟိုဘက်ကလှေနဲ့ပို့တဲ့ကရုသမားတယောက်ဥပမာထားကြည့်ပေါ့ဒီလိုမလားကရုသမားတယောက်ဥပမာထားကြည့်ဟိုဘက်ကကိုလှော်တာဘလို့ကလှော်တာတော့ကရုသမားကလှော်တာဘလူကလှော်တာတော့ကရုသမားကလှော်တာအဲ့ဒီလိုလှော်တဲ့အခါကျတော့လုပ်ငန်းကိစ္စဘယ်နှမျိုးပြီးတယ်လဲဆိုရင်ဟောဒီဘက်ကန်းကိုခွာပြီးသားမဖြစ်ဘူးလားဖြစ်ဟိုဘက်ကိုလည်းပို့ပြီးသားမဖြစ်ဘူးလားဖြစ်လားလေဘောပါလာတဲ့လူတွေဒီစည်းတွေကိုလည်းပို့ပြီးသားမဖြစ်ဘူးလားဖြစ်လားနံပါတ်၄ကဒီဘက်ကန်းကခွာတယ်နံပါတ်၄ကဟိုဘက်ကန်းကိုစိုက်တယ်နံပါတ်3ကပစ္စည်းတွေလူတွေကိုပို့ပေးတယ်ဟုတ်တယ်မလားနံပါတ်4ကကိုကိုတန်းလည်းဟိုဘက်ကမရောက်ဘူးလားရောက်သွားလားရောက်သွားတယ်လုံငန်းကိစ္စဘယ်နှမျိုးဖြစ်တော့အဲ့ဒီလိုပဲဒုက္ခသစ္စာကိုသိလိုက်တာနဲ့တကယ်နဲ့သမုဒယသစ္စာကိုလည်းပယ်ပြီးသားမဖြစ်ဘူးလားဖြစ်သမုဒယသစ္စာကိုလည်းပယ်ပြီးသားဖြစ်တယ်ဒုက္ခသစ္စာကိုလည်းသိပြီးသားမဖြစ်ဘူးလားဖြစ်လားဒုက္ခသစ္စာကိုသိအောင်လို့တော့ဒုက္ခသစ္စာကိုလည်းသိပြီးသားဖြစ်သွားတယ်ဒုက္ခသစ္စာသိလိုက်တာနဲ့တကယ်နဲ့သမုဒယသစ္စာကိုလည်းနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကိုလည်းဆိုက်ရောက်ပြီးသားမဖြစ်ဘူးလားဖြစ်သွားလားမေဃသစ္စာကိုလည်းပွားပြီးသားမဖြစ်ဘူးလားဖြစ်သွားဒုက္ခသစ္စာကိုသိအောင်လို့တာကကိုယ်ကိုယ်တိုင်ဟိုဘက်ကရောက်အောင်လှော်ခတ်သွားနေတာနဲ့တူးတယ် ဟုတ်တယ်မလားသမုဒယသစ္စာကိုပယ်တာကဒီဘက်ကန်းကခွာလိုက်တာနဲ့တူတယ်និရောဓသစ္စာကိုဆက်ရောက်တာကဟိုဘက်ကန်းကိုလှေနဲ့လှေဦးနဲ့ထိုးဆိုင်လိုက်တာနဲ့တူတယ်နော်မေဃသစ္စာကိုပွားလိုက်တယ်ဆိုတာကလေပေါ်မှာပါလာတဲ့ပစ္စည်းတွေလေပေါ်မှာပါလာတဲ့လူတွေကိုအားလုံးကိုသူတို့ဆန္ဒတဲ့ဟိုဘက်ကန်းရောက်အောင်ပို့ဆောင်ပေးလိုက်တာနဲ့မတူဘူးလားတူလားလောက်တာကလုပ်ငန်းဘယ်နှမျိုးတော့လောက်တာကလောက်တဲ့လုပ်ငန်းကဘယ်နှမျိုးတော့မဟုတ်သေးဘူးလေလောက်တဲ့လုပ်ငန်းကဘယ်နှမျိုးတော့တစ်မျိုးတည်းပဲလောက်တာပြီးတဲ့အကျိုးကလောက်တဲ့အလောက်ကပြီးတဲ့အကျိုးကအဲ့ဒီလိုသဘောထားရမယ်အဲ့ဒီတော့ဘုရားရှင်တို့တရားဓမ္မတွေလောက်ရမယ်လောက်ကတစ်မျိုးတည်းပဲလောက်ရမှာဟုတ်တယ်မလားလေးမျိုးလုံးအကုန်လိုက်လုံးနေကြလို့လားဒါကြောင့်သစ္စာသိအောင်လို့သစ္စာသိအောင်လို့ဆိုမယ်လေးမျိုးလုံးလိုက်သိနေဖို့မလိုဘူးနော်လေးမျိုးလုံးလိုက်ကြိုးစားနေဖို့မလိုဘူးတစ်မျိုးတည်းပဲကြိုးစားလေးမျိုးလုံးတစ်ပြိုင်တည်းမသိရဘူးလားသိရလားကြိုးစားရမှာကဘာလို့ဒုက္ခသစ္စာကိုသိအောင်ကြိုးစားဟုတ်တယ်မလားအဲဒီလိုဒုက္ခသစ္စာကိုသိအောင်ကြိုးစားလိုက်တဲ့အခါကျတော့ကဲကောင်းပြီကြိုးစားနေပါပြီတပည့်တော်တို့တော်တော်ညာလည်းပဲနော်ဘလို့ပဲသိအောင်ကြိုးစားပြီးကြိုးစားနေကြတော့လည်းပဲအဲ့ဒီဒုက္ခသစ္စာကိုဒီပြည့်တော့မသိသေးပါဘူးဖရားဆိုရင်ဘလို့ဖုံးကွယ်ထားလို့တော့အဝိဇ္ဇာဖုံးကွယ်ထားလို့ကြိုးတော့ကြိုးစားတာပဲဟုတ်တယ်မလားကြိုးစားပြီးကြိုးစားကြတော့လည်းပဲအဲ့ဒီဒုက္ခသစ္စာကိုမမြင်သေးပါဘူးဆိုရင်လက်သက်တရားခံကဘလို့တဲ့တော့ကိုယ့်ရဲ့ပန္ဒမဒုတက်နေတဲ့အဝိဇ္ဇာဟာလက်သက်တရားခံပဲလို့မှတ်လိုက်ပါနော်တသံတရာလောကဒုတက်လာခဲ့တဲ့အဝိဇ္ဇာဟာလက်သက်တရားခံပါပဲဟုတ်တယ်မလားအဲ့ဒီအဝိဇ္ဇာကိုမပယ်ခွာနိုင်တဲ့မြတ်ကာလပတ်လုံးကိုမြင်ခြင်းနဲ့ဒုက္ခသစ္စာမြင်ခွင့်ရပါအဲ့ဒီအဝိဇ္ဇာကိုပယ်ခွာဖို့ဆိုတာကလည်းပဲတခြားနဲ့ပယ်ခွာရမှာလားဉာဏ်နဲ့ပယ်ခွာရမှာလားအဲ့ဒီတော့ဉာဏ်ကလေးနဲ့ထိုးပေါက်ပြီးတော့အဝိဇ္ဇာကိုပယ်ခွာပေးရမှာပဲဟုတ်တယ်မလားဒါဖြင့်ရင်ဟောဒီဒုက္ခသစ္စာကိုသိခွင့်မရတာဒီဘုလူကဖုံးကွယ်ထားလို့တော့ဟောဒီယုတ်နံကိုသိခွင့်မရတာဘုလူကဖုံးကွယ်ထားလို့တော့ဟောဒီခန္ဓာ၅ပါးကိုသိခွင့်မရတာဘုလူကဖုံးကွယ်ထားလို့တော့ဟောဒီဖြစ်ပျက်တွေကိုမသိသေးတာဘုလူကဖုံးကွယ်ထားလို့တော့အဝိဇ္ဇာကဖုံးကွယ်ထားလို့အဝိဇ္ဇာကဖုံးကွယ်ထားတော့ဖြစ်ပျက်လို့လည်းမသိတော့အပျက်ကိုမှမသိဘူးဆိုရင်ခိုင်နေမြဲတယ်လို့မယူဘူးလားယူတားတဲ့ချက်မှတ်လိုက်ပါတော့အဝိဇ္ဇာကဖုံးကွယ်ထားတော့အကြောင်းကျိုးဆက်တယ်မှုကမှမသိဘူးဆိုအကြောင်းအကျိုးဘာမှမဆိုင်ဘူးဖြစ်ချင်တယ်လို့ဘယံမရာဖြစ်တယ်ဆိုတဲ့အတိတ်ပဲမရောက်ဘူးလားရောက်အဝိဇ္ဇာကဖုံးကွယ်ထားလိုက်တော့ယုံနာကမှမသိဘူးဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲတွေမရှိဘူးလားရှိအဲ့ဒီအစွဲတွေရှိနေတဲ့အခါကျတော့သားဆိုလို့စွဲတဲ့အတွက်သားလို့သားဆိုတဲ့စွဲနဲ့သားကိုမခင်ဘူးလားခင်လားတမီးလိုဆွဲတဲ့အတွက်တမီးအစွဲကိုကြောင်းပြပြီးတော့တမီးကိုမခင်ဘူးလားခင်လားဇနီးခင်ပုံးလိုဆွဲอยู่သုံးတမီးတည်းအတွက်ဇနီးခင်ပုံးကိုကြောင်းပြုတ်ပြီးတော့ခင်မင်းနဲ့တဏှာလောဘတွေမပြေဘူးလားပြည့်အဝိဇ္ဇာကရှိကားတော့ဒိဋ္ဌိကလည်းနောက်ကလိုက်တာပဲတဏှာကတော့နောက်ကမလိုက်ဘူးလားလိုက်လားခိုင်နေမြဲတယ်တည်တယ်တန်းနေလို့ယူတာကဘာတော့သတ္တရဒိဋ္ဌိပုဂ္ဂိုလ်သတ္တဝါငါလို့ယူတာကဘာတော့သတ္တရဒိဋ္ဌိအကြောင်းကျိုးဆက်တယ်မို့မရှိပါဘူးသူကနဲ့သူဗျံမရာဖြစ်တာပါလို့ယူရင်အကြောင်းအပေါ်မှာပယ်တဲ့အခါကျတော့တခြားဖြစ်တာလားဝိသေကိစ္စဖြစ်တာပုဂ္ဂိုလ်သတ္တဝါငါအမြင်နဲ့ตายရတတ်မဲ့နှစ်သက်မဲ့စွဲလမ်းမဲ့ဆိုလို့ရှိရင်တခြားဖြစ်တာလားတဏှာဖြစ်တာဒီလိုဆိုရင်ဝိဇ္ဇာကရှိကပိုင်းနောက်ကဘယ်လိုလိုက်မှာတော့တဏှာလဲလိုက်မယ်ဒိဋ္ဌိလဲလိုက်မယ်ဟုတ်တယ်မလားရှိကဝိဇ္ဇာကသွားရင်နောက်ကဘယ်လိုတွေလိုက်မှာတော့အဝိဇ္ဇာကမှရှိကမမမမသွားနေပြီဆိုတဏမလိုက်ပါနဲ့လို့ကန့်ကွက်လို့ရပါဒိဋ္ဌိမလိုက်ပါနဲ့လို့ကန့်ကွက်လို့ရပါဒီလိုဆိုဟောဒီနေရာမှာတဏမရှိဘူးလားရှိလားဒီဘက်ကတခြားလားတဏဒိဋ္ဌိလားနာမည်တက်လိုက်တော့တဏနဲ့ဥပါဒံနာမည်တက်လိုက်တော့အဲ့ဒီနံပါတ်3ကဓမ္မရှိတဲ့တဏနဲ့ဥပါဒံนี่ဘယ်လိုရနောက်လိုက်တော့ဒီလောကအဝိဇ္ဇာဖြစ်ရင်ဘယ်လိုတွေလဲဖြစ်မှာပါလဲဒီတော့အဝိဇ္ဇာဖြစ်ရင်တဏှာလဲဥပါဒါန်လဲဖြစ်မှာလို့ဆိုတော့နံပါတ်1ကအဝိဇ္ဇာနဲ့ အဝိဇ္ဇာနေရာမှာတဏှာဥပါဒံဆိုတဲ့နံပါတ်3ကတရားနှစ်ပါးမရောက်ဘူးလားရောက်ဖြစ်စဉ်အနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာဖြစ်ရင်တဏှာဥပါဒံလည်းဖြစ်တယ်ပေါ့နံပါတ်1အခွဲထဲမှာနံပါတ်3အခွဲထဲမှာရှိတယ်တဏှာနဲ့ဥပါဒံဒီနံပါတ်1အခွဲကိုလည်းရောက်လာတယ်ပေါ့ဟုတ်တယ်မလားဟောတော့ကတော့ထည့်ဟောတာလားမဟောတာပဲမဲ့လို့တကယ်ဖြစ်တဲ့အခါကျတော့နံပါတ်3အခွဲကဝိတဏှာနဲ့ဥပါဒံဒီနံပါတ်1အခွဲထဲမရောက်ဘူးလားရောက်ဘယ်လိုကလှမ်းခေါ်လိုက်တာတော့အဝိဇ္ဇာကလှမ်းခေါ်လိုက်တာဒီလိုမလားအဝိဇ္ဇာကလှမ်းခေါ်လိုက်တာဒါရင်မကလေးဝေဟောဒီမှာအဝိဇ္ဇာပြည့်စည်ရတရားလားသင်္ခါရတရားလားသင်္ခါရတရားအေးအဲ့ဒီသင်္ခါရတရားကလည်းတရားတရားလားကံတရားလားကံတရားဆိုတော့သူနဲ့မျိုးတို့ဖြစ်တဲ့သူနဲ့သဘောတို့ဖြစ်တဲ့သူနဲ့ဆွေမျိုးတော်တဲ့ဟောဒီကမ္မဘဝဆိုတဲ့တရားကလေးကိုလည်းလှမ်းပြီးတော့မခေါ်လိုက်ဘူးလားခေါ်လိုက်ငါလည်းကံပဲမင်းလည်းကံပဲဒါကြောင့်ငါဖြစ်ရင်မင်းပါရငါသွားရင်မင်းနောက်ကလိုက်ရလှမ်းပြီးတော့မခေါ်လိုက်ဘူးလားခေါ်လိုက်အဲဒီလိုခေါ်လိုက်တဲ့အတွက်သင်္ခါရကိုယူရင်ဘလို့ကိုလည်းယူရမှာတော့အဲဒီလိုဆိုတော့ဟောစဉ်တုန်းကတပါဖြစ်စဉ်ကြတော့ဘယ်နှပါတော့ဘယ်သူတွေတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝကမ္မဘဝပေါ့နော်အဲဒီတော့လွှာအနေနဲ့အဆုံးအနေနဲ့ရေတွက်တဲ့နေရာမှာပရမတ္တမျိုးရည်တွယ်လိုက်တာကအဝိဇ္ဇာနဲ့သင်္ခါရသည်အတိတ်အကြောင်းတလွှာဟုတ်တယ်မလားနောက်တနည်းပြလိုက်တာကအဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝသည်အတိတ်အကြောင်းတလွှာနှစ်မျိုးရည်တွယ်လို့ရတယ်နော်ပရမရည်တွယ်ရမှာဘယ်လိုရည်တွယ်ရမှာတော့အဝိဇ္ဇာသင်္ခါရသည်အတိတ်အကြောင်းတလွှာဒုတိယနည်းနဲ့ဘယ်လိုရည်တွယ်မလဲအဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝအတိတ်အကြောင်းတလွှာဒီလိုမလားအတိတ်အကြောင်းတလွှာအရာကိုပဲပြည့်ပြည့်စုံစုံလေးနဲ့ပြောမယ်ဆိုလို့ရှိရင်တော့အဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒယသစ္စာအလွှာတစ်ခုဒီလိုပြောလိုက်တော့ပုံမပြည့်စုံဘူးလားသစ္စာလေးပါပါသွားတာပေါ့နော်ကျေဆိုကြည့်လိုက်စမ်းအဝိဇ္ဇာသင်္ခါရအတိတ်အကြောင်းတမုဒိယသစ္စာအလွားတခုပြန်ပြောစမ်းအဝိဇ္ဇာသင်္ခါရအတိတ်အကြောင်းတမုဒိယသစ္စာအလွားတခုနော်နောက်တနည်းရေးတော့ဘယ်လိုရေးတယ်မလဲအဝိဇ္ဇာသင်္ခါရသဏ္ဍာန်ဥပါဒံဘဝအတိတ်အကြောင်းသမုဒိယသစ္စာအလွားတခုပြန်ပြောပါဦးအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအတိတ်အကြောင်းသမုဒိယသစ္စာအလွားတခုနော်ကျွန်တော်ကနဗန်းနေ့ကွယ်ရောက်တဲ့အခါကျတော့ဘယ်လိုတွေတွေ့တော့ဝိညာဉ်နာယုတ်သလာယရဏသာသာဝေရဏသူကတော့ဟောတာလည်းဒီအတိုင်းပဲဖြစ်တာလည်းဒီအတိုင်းပဲအဲ့ဒါဆိုတော့နှမျိုးရည်တက်မှလားတမျိုးလည်းရည်တက်မှလားကဲရည်တက်လိုက်ပါဦးဝိညာဏယောသာလာယရဏသာသာဝေရဏပစ္စုပန်အကျိုးဒုက္ခသစ္စာအလွားတခုဟုတ်တယ်မလားပြန်ပြောစမ်းဝိညာဏယောသလားယရဏသသဝေရဏပစ္စောပံအကျိုးဒုက္ခသစ္စာအလွားတခုနောက်တကနံပါတ်3ကိုကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့သင်္ခါရမှာသရသုံးပါးကသွားပြီးတော့အားဖြည့်ထားတယ်သရသုံးပါးနေရာကျတော့လည်းဘယ်သူကလာပြီးတော့အားဖြည့်မှာတော့အဝိဇ္ဇာနဲ့သင်္ခါရလာပြီးတော့အားမဖြည့်ဘူးလားဖြည့်မှာလားအားဖြည့်မယ်နော်တရားအဖြစ်ဟောဒေသနာအစဉ်အဖြစ်တော့သူတို့သုံးပါးဖြစ်စဉ်အဖြစ်ပြောရင်၅ပါးဘယ်နှမျိုးရည်တွေ့မလဲပရမတ္တမျိုးရည်တွေ့လိုက်ပါအောင်တဏှာဥပါဒံကမ္မဘဝပစ္စောပန်အကြောင်းသမုဒိယသစ္စာအလွားတခုနောက်တစ်မျိုးတဏှာဥပါဒံကမ္မဘဝအဝိဇ္ဇာသင်္ခါရပစ္စောပန်အကြောင်းသမုဒိယသစ္စာအလွားတခုနော်နောက်တစ်ခါနံပါတ်လေးကတော့ဒီအတိုင်းပဲရေးထွက်တာတွေ့ရတယ် နှစ်မျိုးမတွေ့ဘူးတစ်မျိုးတည်းပဲတွေ့တစ်မျိုးတည်းဆိုတာဘယ်လိုနဲ့ဘယ်လိုတော့ဇာတိနဲ့သရမရဏကြည့်ဒါပြည့်ရထားလိုက်ပါအောင်ဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွားတကူအားလုံးပါလိုက်တော့ဩစုဘယ်နှမျိုးတော့ဟုတ်ပြီအဲ့ဒီဩစု၄မျိုးကဘာလို့တာလဲလို့မေးတော့တစ်မျိုးကအကြောင်းဆိုရင်နောက်တစ်မျိုးကိုအကျိုးအဖြစ်နဲ့ကျေးဇူးပြုပေးလိုက်ဟုတ်တယ်မလားအကြောင်းဖြစ်တဲ့ဩစုကအကျိုးဖြစ်တဲ့ဩစုကိုကျေးဇူးပြုပေးလိုက်ပြန်ပြောမယ်အကြောင်းဖြစ်တဲ့ဩစုကအကျိုးဖြစ်တဲ့ဩစုကိုကျေးဇူးပြုပေးလိုက်အကျိုးဖြစ်တဲ့ဩစုကလည်းအကြောင်းဖြစ်တဲ့ဩစုကိုလက်ခံထားလိုက်တယ်။ဟုတ်တယ်မလား။အကျိုးဖြစ်တဲ့ဩစုကအကြောင်းဖြစ်တဲ့ဩစုကိုလက်ခံထားလိုက်။လက်ခံထားလိုက်တော့သူ့တန်တန်မှာသူ့နေရာမှာအကြောင်းဩစုတွေမဖြစ်ဘူးလားဖြစ်လာလား။အဲဒီလိုဖြစ်လာတော့အဲ့ဒီအကြောင်းဩစုတွေဖြစ်လာပြီဆိုအဲ့ဒီအကြောင်းဩစုကနောက်ထပ်အကျိုးဩစုတစ်ခုကိုဖြစ်အောင်လုပ်ပေးလိုက်တယ်။ဟုတ်တယ်မလား။အဲ့ဒီတော့အကြောင်းဩစုကြောင့်အကျိုးဩစုဖြစ်တယ်အကျိုးဩစုကအကြောင်းဩစုကိုလက်ခံတယ်အဲ့ဒီအကြောင်းဩစုကနောက်ထပ်အကျိုးဩစုတစ်ခုဖြစ်အောင်ပြုလုပ်ပေးတယ်ဒါပြောစမ်းအကြောင်းဩစုကြောင့်အကျိုးဩစုဖြစ်တယ်အကျိုးဩစုကအကြောင်းဩစုကိုလက်ခံလိုက်တယ်အဲ့ဒီအကြောင်းဩစုကနောက်ထပ်အကျိုးဩစုဖြစ်အောင်ပြုလုပ်ပေးတယ်နော်အဲ့ဒီလိုနည်းနဲ့အောက်စုတွေဆက်ပြီးတော့သံသရာမကျင်လည်ဘူးလားကျင်လည်သွားလားအဲ့ဒီသံသရာကျင်လည်တဲ့နည်းကိုတော့ဘာနည်းလို့ပြောမလဲအလွ၄ခုအလွာဟုတ်တယ်မလား၄ခုသောအလွာ၄ခုသောအောက်စုတွေဒီခုနဲ့ဒီခုအကြောင်းကျိုးဆက်ပြီးတော့အေးကျေးဇူးပြုပေးလိုက်တာသံသရာမကျင်လည်ဘူးလားကျင်လည်သွားလားနံပါတ်၁အကွက်အကြောင်းအောက်စုကြောင့်နံပါတ်၂အကွက်အကျိုးအောက်စုဖြစ်တယ်နံပါတ်၄အကွက်အကျိုးအစုကနံပါတ်၃အကွက်အကြောင်းအစုကိုလက်ခံလိုက်နံပါတ်၃အကွက်အကြောင်းအစုကြောင့်နံပါတ်၄အကွက်အကျိုးအစုတွေမပြည့်ဘူးလားဖြစ်လာလားနံပါတ်၄အကွက်ရောက်တဲ့အခါကျတော့ဟိုနေ့တုန်းကခွန်ကြီးတို့ပြောခဲ့ပြီ၄အကွက်ကနေ၁အကွက်ကို၄အကွက်ကနေ၁အကွက်ရောက်သွားတယ်လို့ယူလို့ရရဲ့လားမရဘူး၄အကွက်ကနေ၁အကွက်ရောက်တဲ့ထုံးစံတော့မရှိဘူးဒါပေမဲ့တရားအနေနဲ့ပြောမယ်ဆိုလို့ရှိရင်အကြောင်းကျိုးဆက်လို့မရဘူးလားရလားလေဩစုမှာတခြားတရားနဲ့ဆုံးသတ်တာလားသရမရဏနဲ့ဆုံးသတ်နေတာလားသရမရဏနဲ့တွေ့တော့ဒေါသမကင်းသေးတဲ့သောပုဂ္ဂိုလ်ရဲ့တဏ္ဍာမှာသောကပရိဒီဝါစသည်မဖြစ်ဘူးလားဖြစ်တခြားကြောင့်ဖြစ်တာလားအသောတရားမကင်းလို့ဖြစ်တာလားအသောတရားမကင်းလို့ဖြစ်တာဆိုရင်သောကပရိဒီဝါစတဲ့အချင်းရငါးမျိုးဖြစ်တိုင်းဖြစ်တိုင်းအာသောတရားမရှိဘူးလို့မှတ်ရမလားရှိတယ်လို့မှတ်ရမလားအဲ့ဒီရှိနေတဲ့အာသောတရားကတခြားကျေစုပြုမလားအဝိဇ္ဇာကိုကျေစုပြုမလားအဝိဇ္ဇာကျေစုပြုတာအဝိဇ္ဇာကနေတခါသင်္ခါရကိုကျေစုမပြုဘူးလားပြုသင်္ခါရကနေဝိညာဏယောသလရဏဖတ်တာဝေဒနာစတဲ့အကျိုးတရားအောက်စုဖြစ်အောင်ကျေစုမပြုဘူးလားပြုအဲ့ဒီလိုနည်းနဲ့သံသရာမဆက်ဘူးလားဆက်သွားလားအတိဘယ်အနေနဲ့တော့တန်ត្រာဆက်သွားတယ်အကွက်အနေနဲ့၄ကွက်ကနေ၁ကွက်ကိုရောက်တယ်လို့မယူနဲ့ပေါ့နော်ကဲကောင်းပြီဒါဖြစ်လို့ရှိရင်မိမိတို့ရဲ့တန်တန်းမှာနံပါတ်၁အကွက်မှာရှိတယ်အဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါဒရဲ့ကမ္မဘဝရဲ့အဲ့ဒီတရား၅မျိုးကြောင့်တဲ့နံပါတ်၂အကွက်လို့ဆိုတဲ့ခန္ဓာ၅ပါးမရဘူးလားရနံပါတ်၁အကွက်ကတခြားလားအကြောင်းတရားလားနံပါတ်၂အကွက်ကတခြားလားအကျိုးတရားလားအကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်လို့ဆိုတော့လောကဥပမာအဖြစ်မျိုးစေ့ကြောင့်အပင်ကြီးပေါက်လာတာနဲ့မတူဘူးလားတူလားမျိုးစေ့ကြောင့်ဘာပေါက်လာတာတော့အဲ့ဒီမျိုးစေ့ကဘယ်လိုလဲဆိုလို့ရှိရင်နံပါတ်၁အကွက်မှာရှိတဲ့တရားတွေကမျိုးစေ့တွေပဲပေါ့ဟုတ်တယ်မလားအဲ့ဒီမျိုးစေ့တွေကိုတဲ့လင်္ကာကဘယ်လိုဆိုထားတယ်လဲလို့ဆိုတော့အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံနော်ကံလို့ပြောရင်သင်္ခါရကောမပါဘူးလားပါလားအဝိဇ္ဇာနေတဏှာယင်ခံဥပါဒံကံကံနေရာမှာသင်္ခါရပါယူလိုက်တော့ဘယ်နှပါတော့၅ပါးဘယ်နှပါပါလဲအကြောင်းတရားဘယ်နှပါတော့အဲ့ဒီအကြောင်းတရား၅ပါးကိုမျိုးစေ့လို့မှတ်လိုက်ဟုတ်တယ်မလားအဝိဇ္ဇာနေတဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ် ယောနာပေါ်တယ်ဆိုတာတခြားဖြစ်တာလားခန္ဓာ၅ပါးဖြစ်တာလားအဲ့ဒီဖြစ်လာတဲ့ခန္ဓာ၅ပါးယောနာတရားကိုတခြားလို့ပြောမှလားအပင်လို့ပြောမှလားအဝိဇ္ဇာနိတဏယေခံဥပါရကံတိဟုသောမျိုးစိတ်ကြောင့်ယောနာတိဟုသောအပင်นี่မပေါ်ဘူးလားပေါ်လားလားကံကြောင့်ယောနာပေါ်ဟုတ်တယ်မလားမျိုးစိတ်ကြောင့်အပင်ပေါက်လာတယ်အဲ့ဒီအပင်တွေဘာအပင်လဲလို့မေးတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးဒီသစ္စာပွဲလိုက်တော့ဘာသစ္စာတွေ့တော့အာဒုက္ခသစ္စာတွေ့တယ်ဆိုရင်ဒီအပင်ကကောင်းတဲ့အပင်ဖြစ်မှာလားမကောင်းတဲ့အပင်ဖြစ်မှာလားမကောင်းတဲ့အပင်ဆိုရင်စိတ်ပင်ကြီးပေါ့တရားဓမ္မတွေဟုတ်တယ်မဟုတ်လားစာလဲဒုက္ခရောက်မယ်ရှူလဲဒုက္ခရောက်မယ်နော်စာလဲဒုက္ခရောက်မယ်ရှူလဲဒုက္ခရောက်မယ်ဘာလို့ဒုက္ခရောက်တာလဲဆိုတော့စိတ်ပင်ကြီးမို့ဒုက္ခရောက်တာပဲနော်အဲ့ဒီတော့မိမိတို့ရထားတဲ့ဒီခန္ဓာ၅ပါးကြီးဒီခန္ဓာ၅ပါးကြီးရထားတဲ့ပုံကိုများသည်တခြားအပင်ကြီးလက်ခံထားရတာလားစိတ်ပင်ကြီးလက်ခံထားရတာလားအဲ့ဒီအပင်ကြီးကသီးသမျှအသီးစားတဲ့ပုံကိုယ်တိုင်ပုံကိုယ်တိုင်ဒုက္ခမရဘူးလားရလားအဲ့ဒီအပင်ကြီးကပွင့်သမျှအပွင့်ရှူတဲ့ပုံကိုယ်တိုင်ပုံကိုယ်တိုင်ဒုက္ခမရဘူးလားရလားဟောဒီခန္ဓာ၅ပါးကြီးနဲ့ပတ်သက်လာပြီးတော့ဟောဒီခန္ဓာ၅ပါးကြီးအပေါ်မှာဒိဋ္ဌိနဲ့စွဲရင်လည်းစွဲသမျှဒုက္ခရောက်တာပဲ။နဲ့စွဲတဲ့ပုဂ္ဂိုလ်ဘယ်တော့မှဒုက္ခရောက်တယ်လို့မရှိဘူး။ဘယ်တော့မှချမ်းသာဒုက္ခအစစ်ရပါတယ်လို့မရှိဘူး။ဒီလိုမလား။ဒီခန္ဓာ၅ပါးကြီးစွဲတဲ့ပုဂ္ဂိုလ်ဘယ်တော့မှချမ်းသာစစ်ချမ်းသာမှရပါလိမ့်မယ်လို့ဘုရားမဟောခဲ့ဘူး။အဲဒီခန္ဓာ၅ပါးကြီးကိုဒိဋ္ဌိနဲ့စွဲတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒုက္ခချမ်းသာရမှာလားဒုက္ခဆင်းရဲရမှာလား။ဘာဖြစ်လို့ဒုက္ခဆင်းရဲရမှာလဲတော့သူကိုယ်တိုင်ကဘာသစ္စာတော့သူကိုယ်တိုင်ကဒုက္ခသစ္စာတော့အဲ့ဒီဒုက္ခသစ္စာကြီးကိုသွားပြီးတော့တာယာနေမယ်မမောနေမယ်တွေ့တာနေမယ်ဆိုလို့ရှိရင်တရားဓမ္မတွေချမ်းသာဒုက္ခတွေရမှာလားဆင်းရဲဒုက္ခတွေရမှာလားဒါကြောင့်ဟောဒီခန္ဓာ၅ပါးဆိုတဲ့ပင်ကြီးတွေဘာပင်ကြီးပါလဲအစိတ်ပင်ကြီးဘာပင်ကြီးပါလဲအေးအဲ့ဒီအစိတ်ပင်ကြီးဘာကြောင့်ရလာတာလဲပြီးတော့တခြားကြောင့်ရလာလားအတိတ်ကံကြောင့်ရလာလားကံဆိုတာကနာမည်တက်ပေးလိုက်တာတရားကံဖော်ပေးလိုက်တာတကယ်တော့အစိတ်မှန်ကကံတစ်မျိုးတည်းလားတရား၅မျိုးလားအဝိဇ္ဇာနဲ့တဏှာရင်းခံဥပါဒံကံဟုတ်တယ်မလားအဲ့ဒီတရား၅မျိုးကနေပြီးတော့ပေါင်းစုပြီးတော့ကံအဖြစ်နဲ့အေးမျိုးစိတ်တွေကြားလိုက်တဲ့အခါကျတော့ဒီခန္ဓာ၅ပါးအပင်ကြီးလာမရဘူးလားရအဲ့ဒီခန္ဓာ၅ပါးအပင်ကြီးကဒုက္ခဒုက္ခသစ္စာလားဒုက္ခသစ္စာလားကောင်းတဲ့ပင်ကြီးလားစိတ်ပင်ကြီးလားအစိတ်ပင်ကြီးဖြစ်ပြီးဖြစ်ကြတော့လည်းပဲအတိတ်ကာလတုန်းကဘုန်းကြီးတို့ဒကာဓမ္မတွေကကံနဲ့ပြုလုပ်ပြီးတော့ဟောဒီခန္ဓာ၅ပါးရအောင်မကြိုးစားခဲ့ဘူးလားကြိုးစားခဲ့အဲ့ဒီခန္ဓာ၅ပါးရအောင်ကြိုးစားလာခဲ့တဲ့ဘုန်းကြီးတို့ဒကာဓမ္မတွေရဲ့သံတမ်းမှာတရားဉာဏ်ရှိလို့လားကမ္မသက္ကတဉာဏ်ရှိလို့လားကမ္မတက္ကဋဉာဏ်ကလေးကရှိလာတဲ့အခါတော့အော်တို့ကောင်းတာလို့ရင်ကောင်းကျုံပေးမှာပဲမကောင်းတာလို့ရင်မကောင်းကျုံပေးမှာပဲဟုတ်တယ်မလားကောင်းတာလို့ကောင်းကျုံပေးမှာပဲမကောင်းတာလို့မကောင်းကျုံပေးမှာပဲလို့အဲ့ဒီလိုကမ္မတက္ကဋဉာဏ်လေးရှိလိုက်တဲ့အခါကျတော့ကောင်းတော့လူချမ်းသာနဲ့ချမ်းသာခန္ဓာပင်ကြီးရကျင်တဲ့ပုံပုံများကဟောကောင်းတဲ့ကံလေးတွေမလုပ်ဘူးလားလို့လားကောင်းတဲ့ကုသိုလ်လေးတွေမလုပ်ဘူးလားလို့လားကောင်းတဲ့ကုသိုလ်လေးတွေဘလို့ပဲလုပ်ပင်လုံးကြတော့လည်းပဲအဲ့ဒီမျိုးစေ့ကအဝိဇ္ဇာတဏှာဥပါဒါချမ်းရနေတဲ့မျိုးစေ့ဆိုတော့ရောရောမျိုးစေ့လားအစိတ်မျိုးစေ့လားမျိုးစေ့တော့ချားလိုက်တာပဲဒီလိုမလားသို့တော့အချမမှားဘူးလားမှားသွားလားဘယ်တရားတွေရှိလို့မှားသွားတာတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ဥပါဒနာမှာဒိဋ္ဌိမပါဘူးလားပါလားအေးအတိတ်ကကုသိုလ်လေးတော့လောက်တော့လောက်ခဲ့တာပဲဒါပေမဲ့အလုပ်တော့မှားသွားတယ်ကုသိုလ်ကမှားတာလားအဝိဇ္ဇာဒိဋ္ဌိတဏှာရှိလို့မှားသွားတာလားကုသိုလ်စရာကတော့မှားတဲ့ကုသိုလ်ရဲ့လို့ရှိရလားကုသိုလ်စရာမကောင်းတဲ့ကုသိုလ်ရဲ့လို့ရှိရလားမရှိဘူးဒါပေမဲ့လို့အဲ့ဒီကုသိုလ်ပေါ်မှာဘယ်လိုတွေကနေခြံရံထားတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့မခြံရံဘူးလားခြံရံထားလားအဲ့ဒီတရားတွေကခြံရံထားတဲ့အခါကျတော့ဟောကုသိုလ်တရားတွေကဖြောင်းမြောက်သွားခြင်းပေမဲ့လို့လည်းပဲအဝိဇ္ဇာတဏှာဥပါဒတရားတွေကအဲ့ဒီကုသိုလ်ပေါ်မှာဝိုင်းပြီးတော့ချောက်ကင်ထားလိုက်တဲ့အခါကျတော့အဲ့ဒီကုသိုလ်ကဖြောင်းပြောင်းတန်တန်သွားနိုင်တာလားကောက်ကောက်ကွေးကွေးသွားရတာလားကောက်ကောက်ကွေးကွေးသွားရတော့ဟောခန္ဓာ၅ပါးလာပြီးတော့မရဘူးလားရခ
ခန္ဓာ၅ပါးလာရတာဒီတခြားကုသိုလ်ကြောင့်လားကောက်ကောက်ကိုယ်ကိုယ်ကုသိုလ်ကြောင့်လားကုသိုလ်ကတော့ဖြောင်းပါပဲဒုက္ခမြတ်ကောက်ကောက်ကိုယ်ကိုယ်ဖြစ်သွားရတာဘလို့တွေရှိလို့တော့အဝိဇ္ဇာရယ်တဏှာရယ်ဟုတ်ပါရဲ့ရယ်ဒီလိုမလားအဲ့ဒီတရားတွေရှိတော့ဒုက္ခမြတ်ကောက်ကောက်ကိုယ်ကိုယ်ဖြစ်သွားတော့နိဗ္ဗာန်ပို့ပေးလိုက်တာလား30ဘုံနဲ့ပြည့်ချပေးလိုက်တာလားဘလို့ကပြည့်ချပေးလိုက်တာတော့ကံကပြည့်ချပေးလိုက်တာဘလုကပြချပေးလိုက်တော့လောတော့ကတော့နိဗ္ဗာန်လိုခြင်းလို့ဒီကံတွေလောက်ခဲ့တာမလားနိဗ္ဗာန်လိုခြင်းလို့ဒီကုသိုလ်တွေမလောက်ခဲ့ဘူးလားလောက်ခဲ့လားဒါပေမဲ့နောက်ကဝိဇ္ဇာတရားရဲ့တဏှာတရားရဲ့ဥပါဒံတရားရဲ့ဒီသုံးပါးက၆ကံထားလိုက်တဲ့အခါကျတော့ဟောဒီကုသိုလ်တရားကလွတ်လွတ်လပ်လပ်နိဗ္ဗာန်ပို့မပေးနိုင်တဲ့အခါမှာဘုန်းတော်တရားဓမ္မတွေကိုနိဗ္ဗာန်ရောက်အောင်မပို့ပေးနိုင်တဲ့အတွက်ဘယ်နေရာပြချထားခဲ့တော့30ဘောင်ထဲမှာမပြချထားခဲ့ဘူးလားပြထားခဲ့လားအေး30ဘောင်နဲ့ပြကြထားကြတော့လူချမ်းသာလေးတော့မရဘူးလားရလားပါတိစာရောလက်ချမ်းသာလေးတော့မရဘူးလားရလားပါတိစာရောအပင်တော့ပေါက်ပါရဲ့ဘာပင်ပေါက်တော့အစိပ်ပင်မပေါက်ဘူးလားပေါက်လားဟုတ်ပြီအစိပ်ပင်ကြီးပေါက်လာခဲ့တာပေါ့နော်အစိပ်ပင်ကြီးပေါက်လာပြီဆိုအဲ့ဒီအစိပ်ပင်ကြီးကဘာမျိုးစေ့တွေကြမှာတော့အစိပ်မျိုးစေ့တွေပဲပြန်ပြီးတော့မကြဘူးလားကြလားအပင်မမျိုးမျိုးမအပင်ဒီလိုမလားအဝိဇ္ဇာနဲ့တဏှာယဉ်ခံဥပါဒံကံကြောင့်ယုံနံပေါ်နော်အဝိဇ္ဇာနဲ့တဏှာယဉ်ခံဥပါဒံကံကြောင့်ယုံနံပေါ်နောက်တစ်ခုကဘာလဲတော့အပင်မမျိုးမျိုးမအပင်အဲဒီယုံနံဆိုတဲ့အပင်ကြီးကနေပြီးတော့နော်ပြန်ပြီးတော့ကြမဲ့မျိုးစေ့တွေကဘာမျိုးစေ့တွေဖြစ်မှာလဲအစိမ့်မျိုးစေ့တွေဖြစ်မှာဒီလိုမလားဘာမျိုးစေ့တွေဖြစ်တော့အစိမ့်မျိုးစေ့တွေဖြစ်တယ်အစိမ့်မျိုးစေ့တွေဖြစ်တော့အဲ့ဒီအစိမ့်မျိုးစေ့ကဘယ်လိုတွေလဲလို့မေးရင်ဟောဒီမှာတဏှာရယ်ဥပါဒံရယ်ကမ္မဘဝရယ်အဲ့ဒီတရားတွေယူလိုက်တော့နောက်ထပ်ဘယ်တရားတွေပါပါလာမှာလဲအဝိဇ္ဇာရယ်သင်္ခါရရယ်အဲ့ဒီတော့ဝိဇ္ဇာရယ်တဏှာရယ်ကဥပါဒံကံတွေပဲထပ်ပြီးတော့မဖြစ်ဘူးလားဖြစ်အဲ့ဒီတရားတွေဖြတ်ပြတာကိုဘာမျိုးစေ့ကြတယ်လို့ပြောလိုက်တာတော့ဟောပြီအစိမ့်မျိုးစေ့ကြသွားပြီဒီလိုမလားအဲ့ဒီတော့တဏှာဥပါဒကံဝိဇ္ဇာသင်္ခါရတရားတွေဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘာမျိုးစေ့ကြသွားတာတော့အစိမ့်မျိုးစေ့ကြသွားတာဘာပင်ကြီးကကြသွားတာတော့အစိမ့်ပင်ကြီးကကြသွားတာဒီလိုမလားအဲ့ဒီတော့မျိုးစေ့တွေကြသွားလိုက်တဲ့အခါတော့ကမ္မဘဝပြည့်စရာဇာတိအနာဂတ်မှာခန္ဓာဘယ်နှပါးပြန်ရမှာလဲခန္ဓာ၅ပါးဆိုတဲ့အလွှာတစ်ခုပြန်ပြီးတော့မရဘူးလားရ။ဩအဲ့ဒီလိုရပြန်တော့လည်းပဲမျိုးမအပင်ဟုတ်တယ်မလား။နံပါတ်လုံးဥက္ကကမျိုးဆိုတော့နံပါတ်လေးဥက္ကကဘာဖြစ်သွားတော့အပင်ချင်းဖြစ်သွားတော့မျိုးစေ့အစိမ့်မျိုးစေ့ကပေါက်တဲ့အပင်ဒီဘာအပင်ဖြစ်မှာတော့ဒုက္ခအပင်ဖြစ်မှာလားဒုက္ခသစ္စာအပင်ဖြစ်မှာလသမုဒယသစ္စာဆိုတဲ့အစိမ့်မျိုးစေ့ကြမှာတော့ဒုက္ခသစ္စာဆိုတဲ့အစိမ့်ပင်မဲ့ပေါ့မှာပေါ့ဟုတ်တယ်မလားသမုဒယသစ္စာဆိုတဲ့အစိမ့်မျိုးစေ့ကြမှာတော့ဘာပင်ပေါ့မှာတော့ဒုက္ခသစ္စာဆိုတဲ့အစိမ့်ပင်ပဲမပေါ့ဘူးလားပေါ့မှာလားအစိမ့်ပင်ပေါ့ပင်ပေါင်ကြတော့လည်းပဲဘုန်းကြီးတို့ဒကာမတွေကရလာတဲ့လူချမ်းသာနတ်ချမ်းသာသဘောမချဘူးလားကြမตายရဘူးလားตายရလားကမ္မတက္ကဋဉာဏ်မြတ်သက်သက်သာရှိတဲ့ပုဂ္ဂိုလ်ကရလာတဲ့အကျိုးတရားကိုသာယာတယ်။ဟုတ်တယ်မလား။သူပါလို့စိတ်ပင်မကလို့ဘာပင်ပဲဖြစ်ဖြစ်မသာယာဘူးလားသာယာလား။ဒုက္ခသစ္စာမကလို့ဘာသစ္စာပဲဖြစ်ဖြစ်ဟာငါတို့လူချမ်းသာရတာပဲသဘောမကျဘူးလားကြလား။အေးသစ္စာပေရတဲ့အတိုင်းတော့လူချမ်းသာဆိုတာဘာသစ္စာတော့သစ္စာပေရတဲ့အတိုင်းတော့နတ်ချမ်းသာဆိုတာဘာသစ္စာတော့ဒုက္ခသစ္စာပဲဖြစ်ဖြစ်ဘာသစ္စာပဲဖြစ်ဖြစ်တို့လူချမ်းသာရတာကောင်းလေစွာကောင်းလေစွာဟုတ်တယ်မလားမကျင်နာဘူးလားကျင်နာနေလားတို့နတ်ချမ်းသာရတာကောင်းလေစွာကောင်းလေစွာမကျင်နာဘူးလားကျင်နာနေလားဩတို့လူဘဝရလာတာရတော်လိုက်တာသူများတွေပင်ပင်ပန်းပန်းစင်စင်ရဲရဲနဲ့ရှားပွေးပြီးတော့စားတော့နေရတယ်တို့ဆိုမတောင့်မတမကြောက်မကြနဲ့ချမ်းချမ်းသာသာနေရတယ်အင်မတန်တို့လူဘဝရတော်တာပဲလို့မကျင်နာဘူးလားကျင်နာနေလားရလာတဲ့ခန္ဓာဒုက္ခသစ္စာမှသိလို့လားမသိလို့လားဒုက္ခသစ္စာမှမသိတာကဘယ်လိုရသဘောအဝိဇ္ဇာကဖောက်ွယ်တော့ရလာတဲ့ဘဝကလေးနဲ့မကျင်နဲ့ဘူးလားကျင်နဲ့မตายရဘူးလားตายရနေလားကိုယ်ကောရတော်လေစားဆိုပြီးတော့မာနာကလေးတွေမဝင်ဘူးလားဝင်နေလား เอ๊ะไอ้หลุဖြစ်တဲ့အခါကျတော့တဏှာကလေးတွေမဖြစ်ဘူးလားဖြစ်နေလားပုဂ္ဂိုလ်တော်ငါလို့ယူတာကတခြားလားဒိဋ္ဌိလားငါသာလျင်ဆိုတာကတခြားလားမာနလားအဲ့ဒီမာနနဲ့အဲ့ဒီဒိဋ္ဌိတွေတခြားမှာရှင်းနေတာလားတဏှာမှာရှင်းနေတာလားအဲ့ဒီတဏှာတွေတခြားကြောင့်ဖြစ်ရတာလားဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်ဖြစ်ရတာလားအဲ့ဒါလို့ဆိုရင်မိမိရဲ့တဏှာမှာအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဆိုတဲ့အကြောင်းတရားတောင်းမြှောက်ထပ်ပြီးတော့မဖြစ်ဘူးလားဖြစ်လားတရားအပေါ်မှာတာယာမိလို့လားအကျိုးတရားအပေါ်မှာတာယာမိလို့လားအကျိုးတရားအပေါ်မှာတာယာတဲ့ပုဂ္ဂိုလ်များသည့်တရားဉာဏ်ရလို့လားကမ္မတက္ကဋဉာဏ်များရလို့လားကမ္မတက္ကဋဉာဏ်များလို့အာကုန်နေတဲ့ပုဂ္ဂိုလ်များသည့်မိမိတို့ရထားတဲ့ပုရထားတဲ့အကျိုးတရားအပေါ်မှာမကျင်နေဘူးလားကျင်နေသစ္စာလူလုံးမှညာရတဲ့ပုံကများကြတော့ရလာတဲ့အကျိုးတရားပေါ်မှာตายရသလားမตายရဘူးလားတခြားကြောင့်မตายရလားအပြည့်မြင်လို့လားရလာတဲ့ခန္ဓာရဲ့အပြည့်တွေတခြားလားဒုက္ခသစ္စာအပြည့်လားဟောရလာတဲ့ခန္ဓာဒုက္ခသစ္စာပဲဒုက္ခသစ္စာပါပဲလို့သဘောပေါက်တာဒီတခြားညာရလို့လားသစ္စာလူလုံးမိကညာရလို့လားသစ္စာလူလုံးမိကညာရတာဒီတခြားကြောင့်ရတာလားဒီခန္ဓာကိုဖြစ်ပြည့်ရှုပ်နိုင်လို့လားဒီအဲ့ဒီတော့ဒီခန္ဓာကိုဖြစ်သဘောပြဲသဘောဒုက္ခသစ္စာသဘောပဲလို့ရှုမှတ်သုံးသပ်နိုင်တဲ့ဘုန်းကြီးတို့ယောဂီများကြတော့ရလာတဲ့အကျိုးတရားပေါ်မှာตาရသလားမตาရတော့ဘူးဘယ်လိုပဲလူဘဝလူချမ်းသာရပြင်ရညာတော့လဲအော်လူချမ်းသာကလည်းဘာသစ္စာတော့ဘယ်လိုပဲနတ်ဘဝနတ်ချမ်းသာရပြင်ရညာတော့လဲနတ်ချမ်းသာကလည်းဘာသစ္စာတော့ရောရောပင်လားစိတ်ပင်ကြီးလားအစိုက်ပင်မသိသွားတဲ့အခါကျတော့နောက်ထပ်မျိုးအစိုက်မျိုးစရိကြောက်အောင်ကြိုးစားမလားမကြောက်အောင်ကြိုးစားမလားအဲဒီလိုမကြောက်တဲ့သားတခြားနဲ့ကြိုးစားမလားမဲခင်တရားနဲ့ကြိုးစားသွားမလားမဲခင်တရားနဲ့အစိုက်ပွင့်နေတတ်လိုက်တဲ့အခါကျတော့အစိုက်သေးတွေသေးသေးလားအစိုက်သေးမသိရင်အစိုက်မျိုးစရိကြာသေးလားအစိုက်မျိုးစရိမကြတော့ဘူးဆိုလို့ရှိရင်ဒီအစိုက်ပင်ကြီးရဲ့တန်ត្រာမရဖို့လားရသွားမလားတခြားညာရလို့လားသစ္စာနိရောမိကညာရလို့လားအဲ့ဒါကြောင့်အလွန်လေးပါးနဲ့သံသရာကျင်လေခြင်းမှာရက်ချင်ပါတယ်ဆိုရင်ဘာညာရအောင်လုပ်ရမလဲကာမတက္ကရညာနဲ့ကျင်နေပြီးတော့နေတိုင်းမနေတိုင်းဘာညာရအောင်ကြိုးစားရမလဲအဲသစ္စာနိရောမိကညာရအောင်ကြိုးစားတော့မယ်ဆိုတော့မိမိတို့ရဲ့တန်တန်လက်ရှိပြစ္ဆုတ်ပါခန္ဓာကလေးတွေကိုသိဖို့မလိုဘူးလားလို့လားလက်ရှိပြည်သောမှာခန္ဓာကဘယ်နှပါးရှိတော့ဘယ်လိုတွေပါလဲဝိညာဉ်နာယုသလာယရဏဟတ္တာအဲဒီပြည်သောမှာခန္ဓာကလေးတွေဘယ်ရာဘယ်ဌာနမှာပေါ်တာတော့သပေါ်ရာဌာနဘယ်နှပါးရှိပါလဲအဲဒီဌာန6ပါးကဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ฐานะမသိဘဲနဲ့ပေါ်တယ်တရားသိပါဘူးပေါ်တယ်တရားသိခြင်းတရားသိအောင်လုပ်ရမလားฐานะသိအောင်လုပ်ရမလားဘာဖြစ်လို့လဲမေးတော့အဲ့ဒီฐานะကိုမှီပြီးတော့ဒီအကြည့်ဒီစိတ်ကလေးတွေဒီခန္ဓာကလေးတွေပေါ်လာလို့ပဲဟုတ်တယ်မလားအဲ့ဒါကြောင့်မိမိတို့ရဲ့ဌာနမှာဟောဒီခန္ဓာ၅ပါးပေါ်လာတာကိုသိခြင်းပါတယ်ဆိုရင်တရားသိအောင်လုပ်ရမလားပေါ်ရာฐานะသိအောင်လုပ်ရမလားပေါ်ရာฐานะကဘယ်နှပါးဘယ်လိုတွေပါလေမျက်စိရဲ့ကြည့်နားရဲ့ကြည့်အေးအဲ့ဒီခါရခန္ဓာလေးတွေမှာပြင်ပကအာယုံကလေးတွေနဲ့လာပြီးတော့မတိုက်ဘူးလားတိုက်မျက်စိရဲ့ကြည့်နဲ့စိတ်နဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိတပါးလားခန္ဓာ၅ပါးပေါ်မှာလားအဲ့ဒီတော့တခြားလားမျက်စိခန္ဓာ၅ပါးလားသောတာရောကပေါ်လာလားအခုအကြောင်းတိုက်မှာအခုပေါ်လာလားအဲ့လိုဆိုရတိတ်ခန္ဓာလားနာဂခန္ဓာလားပြစ္ဆုတ်ပံခန္ဓာလားဒီလိုဆိုရင်ပြစ္ဆုတ်ပံခန္ဓာဘယ်နှပါးပြစ္ဆုတ်ပံခန္ဓာ၅ပါးသည်ဘယ်ခန္ဓာလဲလို့မေးတော့အခုအကြောင်းတိုက်မှာအခုပေါ်တဲ့ခန္ဓာသည်ပြစ္ဆုတ်ပံခန္ဓာပြန်ပြောစမ်းဒီလိုဆိုပြစ္ဆုတ်ပံခန္ဓာသိခြင်းနဲ့ယောဂီပုဂ္ဂိုလ်တရားသည်အကြောင်းကလေးတိုက်တိုင်းတိုက်တိုင်းသိအောင်မကြိုးစားရဘူးလားကြိုးစားရအဲ့ဒီအကြောင်းနဲ့တိုက်တဲ့အခါကျတော့အပြင်ဘက်ကအာယုံကလာတိုက်တဲ့နေရာအာယရဏ6ပါး၊ဓွာရ6ပါးမရှိဘူးလားရှိလဲ။အဲ့ဒီ6ပါးကဘယ်လိုတွေလဲလို့မေးတော့မျက်စိရဲ့ကြည့်၊နားရဲ့ကြည့်၊နှာခေါင်းရဲ့ကြည့်၊လျှာရဲ့ကြည့်၊ကိုယ်ရဲ့ကြည့်၊စိတ်ဒ ဒီလိုဆိုပြစ္ဆောမခန္ဓာကလေးတွေသိလို့တဲ့ယောဂီပုဂ္ဂိုလ်များဒီတခြားကစောင့်ကြည့်ရမှာလားအဲ့ဒီတရားဌာနာ၆ပါးကစောင့်ကြည့်ရမှာလားမျက်စိဆိုတဲ့တရားဌာနနားဆိုတဲ့တရားဌာနနှာခေါင်းဆိုတဲ့တရားဌာနလျှာဆိုတဲ့တရားဌာနကိုယ်ဆိုတဲ့တရားဌာနစိတ်ဆိုတဲ့တရားဌာနဌာနပဲလည်းခုတော့ဟာရိဌာနကနေသတိထဝရိယလေးနဲ့စောင့်ပြီးတော့ကြည့်လိုက်တဲ့အခါတော့အပြင်ဘက်ကအာယုံကလေးလာတိုက်တိုက် ပြေသောဘာခန္ဓာကိုပြေသောဘာခန္ဓာမှာသိလိုက်တာဒီတခြားကြောင့်လားတတိလေးနဲ့စောင့်ကြည့်လို့လားသတိပဓာန်မကိန်းတဲ့ယောဂီပုဂ္ဂိုလ်ပြေသောဘာခန္ဓာပေါ်တာသိလိုက်ပါသတိပဓာန်မကိန်းတဲ့ယောဂီပုဂ္ဂိုလ်တရားသည်ပြေသောဘာခန္ဓာဘယ်ခန္ဓာပဲပေါ်ပေါ်သိခွင့်ရပါမလားလောကမှာအချင်းခံမိနေတဲ့ပုဂ္ဂိုလ်တရားသည်ကိုယ်အနည်းနာမှာဘယ်ပုဂ္ဂိုလ်တွေဘလူလာတယ်ဘာတွေပြောသွားတယ်ဘာတွေလုပ်သွားတယ်သိခွင့်ရရဲ့လားတခြားကြောင့်မရတာလားအဲ့နေလို့လားအဲ့ဒီလိုပဲတတိမေရပေါ့ပေါ့တန်တန်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီမိမိရဲ့တန်တမာပေါ်လာတဲ့ပြစ္ဆုံးမှန်ခန္ဓာကလေးတွေသိခွင့်ရပါမလားမရပါဘူးဒီခန္ဓာကလေးတွေသိအောင်ကြိုးစားမယ်ဆိုတခြားကိန်းရမလားတတိကိန်းရမလားမရပါဘူးတတိကိန်းရမယ့်နေရာဘယ်နေနေရာတော့ပြန်ပြောမျက်စိအကြည့်နားရဲ့ကြည့်နှာခေါင်းရဲ့ကြည့်လျှာရဲ့ကြည့်ကိုယ်ရဲ့ကြည့်စိတ်မျက်စိနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စေတပါးရလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးသည်တခြားလားယုတ်တရားနံတရားလားယုတ်တရားနံတရားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသေးစားတော့ဩဒါယုတ်တရားနံတရားလေးပဲဒါဖြစ်ပြီးပြတ်တတ်တဲ့သဘောတရားလေးပဲဒါလေးကဒုက္ခသစ္စာလေးပဲလို့အဲ့ဒါလို့သိသွားလိုက်တဲ့အခါကျတော့သစ္စာနဲ့လျော်တဲ့အသိတွေမသိဘူးလားသိတာဘာညာရသွားတော့သစ္စာတွေလုံးမညာမရဘူးလားရသွားဒီလိုဆိုရင်သစ္စာဉာဏ်လုံးမညာရကျင်တဲ့ယောဂီပုဂ္ဂိုလ်တရားသည်တခြားသိအောင်ကြိုးစားရမှာလားယုံနာရဲ့ဖြစ်ပြဒုက္ခသစ္စာမြင်အောင်ကြိုးစားရမှာယုံနာရဲ့ဖြစ်ပြဒုက္ခသစ္စာမြင်အောင်ကြိုးစားလို့တဲ့ယောဂီပုဂ္ဂိုလ်တရားသည်ယုံနာပစ္စုပန်ခန္ဓာကလေးတွေပေါ်တာပေါ်တဲ့အချိန်မှသိအောင်မကြိုးစားရဘူးလားကြိုးစားရပေါ်တဲ့အချိန်မှသိအောင်ပစ္စုပန်ခန္ဓာကိုသိအောင်ကြိုးစားလို့တဲ့ယောဂီပုဂ္ဂိုလ်တရားသည်ပေါ်ရာဌာနကစောင့်ပြီးတော့မကြည့်ရဘူးလားကြည့်ရပေါ်ရာဌာနကစောင့်ကြည့်လို့တဲ့ယောဂီယောဂီပုဂ္ဂိုလ်တရားသည်တခြားကိန်းရမလားတတိကိန်းရမလားတတိလက်လို့ရင်ဘာဖြစ်မှာတော့တတိလက်လို့ရင်ငှက်တောင်ကျွတ်တာပေါ့ဟုတ်တယ်မလားတတိလက်လို့တော့ဘာဖြစ်တော့ငှက်ကလေးတကောင်တတိလက်လို့သွားရင်ဘာဖြစ်သွားတော့ငှက်တောင်ကျွတ်သွားတယ်ငှက်တောင်ကျွတ်သွားရင်အပေါ်ပြန်တက်သွားမလားအောက်ကျမလားအပေါ်တက်မလားအောက်ကိုရှိုးမလားဘုန်းတော်တရားဓမ္မတွေလည်းတတိသာလွတ်သွားလို့ဆိုအပေါ်တက်မလားအောက်ရှိုးမလားပါရှောတာတခြားလားတဲဩလားသတိပ္ပဏလက်လွတ်သွားမယ်ဆိုပြိဿုံဘာခန္ဓာပေါ်ရာဌာနမသိတဲ့အတွက်ပြိဿုံဘာခန္ဓာလေးတွေမသိတဲ့အတွက်အဲ့ဒီပြိဿုံဘာခန္ဓာကလေးတွေအပေါ်မှာကျဏဥပါဒကံနေနဲ့သွားပြီးတော့မသုံးသဘူးလားသုံးသအဲ့ဒီလိုသုံးသရဲ့စိတ်မျိုးစေ့တွေပြန်ပြီးတော့မကြဘူးလားကြာအစိတ်မျိုးစေ့တွေကြာတော့နောက်ထပ်စိတ်ပင်တွေပြန်မပါဘူးလားပေါ့အဲ့ဒီစိတ်ပင်တွေတခြားလားအပယ်လေးပါးတန်ត្រာလားတတိလလည်းတော့ငှက်တော်ကျတော့အပေါ်တက်မလားအောက်ကျအဲ့ဒါကြောင့်ဘုန်းတော်တရားဓမ္မတွေကအောက်ကျကျင်တာလားအထက်တက်ကျင်တာလားအစိတ်ပင်ကြီးပေါက်ကျင်တာလားအေးချမ်းသာဒုက္ခနဲ့ပြည့်စုံတဲ့ပင်ကြီးပေါက်ကျင်တာလားအိမတဲ့ချုံမြင်တော့ရတာရှိတဲ့အပင်မပေါက်ကျင်ဘူးလားပေါက်ကျင်လားချုံမြင်တော့ရတာရှိတဲ့အပင်ပေါက်ကျင်ပါတယ်ဆိုရင်အစိတ်မျိုးစေ့ချပြရမလားချုံမြင်တဲ့မျိုးစေ့ချပြရမလားချုံမြင်တဲ့မျိုးစေ့တရားတခြားပြောတာလားမဲ့ခင်တရားလားအေးသစ္စာနိလောမိကညာရသွားရင်တခြားမျိုးစေ့ကြတာလားမဲ့ခင်မျိုးစေ့ကြပါမိမိတို့ရဲ့သဏ္ဍာန်မှာဖြစ်တာကတခြားလားယုံနံလားနားနဲ့သံနဲ့တိုက်တော့လဲဘာစိတ်တွေပေါ်မဲကြားစိတ်ခန္ဓာဘယ်နှပါတခြားလားယုံနံလားယုံနံဖြစ်ပြီးတော့ဖြစ်ပြပါသစ္စာနှာခေါင်းနဲ့နားနဲ့တိုက်တော့လဲဘာစိတ်ပေါ်မဲနာစိတ်ခန္ဓာဘယ်နှပါအကျဉ်းချုပ်လိုက်တော့ဖြစ်ပြီးရင်ရှင်းပြပါသေးစားလျှာနဲ့ရာသနဲ့တိုက်တော့ပါစိတ်ပေါ်မယ်စားစိတ်ခန္ဓာဘယ်နှပါအကျဉ်းချုပ်လိုက်တော့ရောက်နေဖြစ်ပြီးရင်ရှင်းပြပါသေးစားကိုယ်နဲ့တွေ့တည်စရာယုံနဲ့တိုက်တော့ပါစိတ်ပေါ်ရားတဲ့စိတ်ရမ်းမှန်းသိတဲ့စိတ်နာမှန်းသိတဲ့စိတ်ကောင်းမှန်းသိတဲ့စိတ်မပေါ်ဘူးလားပေါ်လား ခန္ဓာဘယ်နှပါးဘာအခြေချုပ်လိုက်တော့ဖြစ်ပြီးရင်ဖြစ်ပြပါသေးစာမနှောနဲ့တွေးတော့စရာအယုံနဲ့တိုက်တော့ပါစိတ်ပေါ်တွေးတော့စိတ်ခန္ဓာဘယ်နှပါးအခြေချုပ်လိုက်တော့ဖြစ်ပြီးရင်ဖြစ်ပြပါသေးစာဩဒါလေးတွေကဘာစိတ်ပဲပေါ်ပေါ်ပေါ့နော်ရောက်ပဲပေါ်ပေါ်နာမဲပေါ်ပေါ်ဘာပဲပေါ်ပေါ်ပေါ်လာသည်မြပါသစ္စာအဲ့ဒါလိုလေသီလာတော့သစ္စာလေးလုံးမိကညာမရဘူးလားရတော့အဲ့ဒါလိုသစ္စာလေးလုံးမိကညာရညာရထားတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဟောမိမိတဏ္ဍာမှာရထားတဲ့ဟောဒီခန္ဓာ၅ပါးဆိုတဲ့အကျိုးတရားကြီးကိုตาရတဲ့စိတ်ရှိတာလားယုံမောင်းညင်ခွေတဲ့စိတ်ရှိတာဒုက္ခသစ္စာမှာသိမသိလို့လားသိလို့လားဒုက္ခသစ္စာမှာသိတော့တော့ရလာတဲ့ကြောတရားตายရတာလားယုံမောင်းညင်းဝေးတာလားယုံမောင်းညင်းဝေးတာအဲ့ဒါလို့ယုံမောင်းညင်းဝေးတာတခြားနဲ့ညင်းဝေးတာလားဉာဏ်နဲ့ညင်းဝေးတာလားတခြားဉာဏ်လားသစ္စာမြင်တဲ့ဉာဏ်လားသစ္စာမြင်တဲ့ဉာဏ်လေးရသွားခြင်းသည်ချုံမြိန်သောအရသာရှိတဲ့မျိုးစေ့လေးကျသွားတာပဲဟုတ်တယ်မလားဘာမျိုးစေ့လေးကျသွားတော့ဧသစ္စာသိတဲ့ဉာဏ်မရဘူးဆိုရင်ကမ္မတက္ကဉာဏ်များလောက်နဲ့ဆိုရင်ဩငါတို့ရခုလူဘဝရလာတာပဲဒါလူချမ်းတာပဲအမတ္တကောင်းတာပဲမตายရဘူးလားตายရလားตายရတာတခြားလားတဏှာလားငါဘဝငါချမ်းတာလူဘဝလူချမ်းတာလို့ပြောတာတခြားလားဒိဋ္ဌိလားယောနာကိုယောနာမှမသိတာတခြားလားဝိဇ္ဇာလားတဏှာရဲ့ဥပါဒာရဲ့အဝိဇ္ဇာရဲ့အဲ့ဒီတရားသုံးမျိုးဖြစ်တော့ဒီတရားသုံးမျိုးအကြောင်းပြုပြီးတော့ကာယကံဝစီကံမနောကံကလေးတွေနဲ့မကြိုးစားဘူးလားကြိုးစားလားကာမဘဝသင်္ခါရတွေပြန်မဖြစ်ဘူးလားဖြစ်လားဘာမျိုးစေ့တွေကြသွားတော့အစိမ်မျိုးစေ့တွေကြသွားရင်နာကမှာဘာအပင်ပြန်ပေါက်မလဲအခုနဲ့ဉာဏ်မျိုးစေ့ကြသွားတဲ့ပုံတော်တွေတခြားပင်ပေါက်မလားနိဗ္ဗာန်ပင်ပေါက်မလားနိဗ္ဗာန်ပင်သည်ဆင်းရဲတဲ့ပင်လားချမ်းသာတဲ့ပင်လားချမ်းသာတယ်ပြလို့ခြင်းပါတယ်ဆိုရင်ဘာမျိုးစိချပြရမှာတော့အိမတန်ချုံမြင်ကောင်းမြတ်တဲ့မျိုးစိမချရဘူးလားချရအဲ့ဒီမျိုးစိတွေတခြားမျိုးစိလားညံမျိုးစိလားညံမျိုးစိတွေတခြားတရားလားမဲခင်တရားလားမဲခင်တရားဆိုတာတခြားသိတဲ့မဲတခြားသိတဲ့ညံလားဖြစ်ပြသိတဲ့ညံလားအေးဖြစ်ပြသိတဲ့ညံလေးရသွားတဲ့အခါကျတော့ရလာတဲ့ကြိုးတရားမှာမตายရတော့ဘူးပေါ့ဟုတ်တယ်မလားဖြစ်ပြမသိသည်မြကလပါလုံးသစ္စာနိလောမိကညာမရသည်မြကလပါလုံးရလာတဲ့ကြောတရားကလေးမตายရဘူးလားตายရလားကမ္မတက္ကနာညာများလောင်းနဲ့နေတဲ့ယောဂီပုဂ္ဂိုလ်များသည်နော်သစ္စာနိလောမိကညာသာမရသေးဘူးဆိုရင်ရလာတဲ့ကြောတရားကလေးตายရမှုနဲ့ပဲကျင့်နေနေမှာပဲဟုတ်တယ်မလားအဲဒီတော့ဘုန်းကြီးတို့ယောဂီတွေကသစ္စာနိလောမိကညာမရတဲ့အခါကျတော့ตายရတာကတခြားလားကြောတရားလားလိုချင်တာကတခြားလားနိဗ္ဗာန်လားตายาระก็บลุตายาတော့อโจเตยบาก็ตายาတော့อโจเตยก็บาติสาทุกขติสาก็ทุกขติสาโลถิมิตายานี่มาတော့บลอบินิพพานชันตายายาบาโลอีโลสุดท้องไปมั้ยโลนิพพานเนี่ยไม่เวบุล่ะเวมาล่ะนิพพานเนี่ยหนีขึ้นมาได้ส่วนยินติสาหลุโลมิกัญญาอย่างอามทุอย่างบุล่ะอาทุอย่างญาณမျိုးเสกเลยไม่ช้าอย่างบุล่ะช้าอย่างအဲ့ဒီဉာဏ်မျိုးစေ့လေးချလိုက်တဲ့အခါကျတော့မှဉာဏ်မျိုးစေ့ကတခြားပို့ပေးမှလားနိဗ္ဗာန်ပို့ပေးမှလားနိဗ္ဗာန်ဆိုတဲ့ပင်ကြီးရအပင်ကြီးပေါ့အောင်သူကကျေးဇူးပြုမပေးဘူးလားကျေးဇူးပြုပေးမှလားအေးအဲ့ဒါကြောင့်မိမိတို့ရဲ့တန်တန်မှနော်ဉာဏ်မျိုးစေ့ကလေးသာမဖြစ်ပေါ်နိုင်သေးဘူးဆိုရင်အပင်မှမျိုးမျိုးမှအပင်အမြင်မပြတ်ဆက်ဆက်သိဟံအမြင်ပြပါမလားသန္တာရပ်ပါမလားမရတာတည်းချာကြောင့်မရတာလားဉာဏ်မျိုးစိမရှိလို့မရတာလားအဝိဇ္ဇာနဲ့တဏှာရိခံဥပါဒကံဘာမျိုးစိကလေးတွေကြားနေတာတော့အစိမ့်မျိုးစိကလေးတွေကြားအဲ့ဒီအစိမ့်မျိုးစိကဘာသစ္စာတော့ဘာသစ္စာတော့ဉာဏ်မျိုးစိကမှဘာသစ္စာတော့မေဃသစ္စာဉာဏ်မျိုးစိချာမှနိဗ္ဗာန်ဆိုတဲ့ချုံမြေကောင်းမြတ်တဲ့အပင်ကြီးပေါ့မှာပေါ့ဟုတ်တယ်မလားအကအဝိဇ္ဇာနဲ့တဏှာရိခံဥပါဒကံအဲ့ဒါဘာသစ္စာလဲတော့သမုဒယသစ္စာတဲ့မျိုးစိတွေမကြဘူးလားကြာအဲ့ဒီမျိုးစိတွေကြာရင်နောက်ထပ်ယုံနာနေမပေါ်ဘူးလားပေါ်မှာလားဘာသစ္စာပြန်ရမှာတော့အဝိဇ္ဇာနဲ့တဏှာရိခံဥပါဒကံကြောင့်ယုံနာပေါ်အ အဘိမာမျိုးမျိုးမအဘိအမြင်မပြတ်ဆက်ဆက်သိဟံအဘိနဲ့မျိုးစင်းနဲ့ခြားလပတ်လဲပြီးတော့ဒုက္ခတန်ត្រာတွေမကျင်လဲရဘူးလားကျင်လဲရဒုက္ခတန်ត្រာတွေကျင်လဲခဲရတာဒီတခြားကြောင့်ကျင်လဲခဲရတာလားဉာဏ်မျိုးစင်းမချနိုင်လို့လားအဘိမာမျိုးမျိုးမအဘိအမြင်မပြတ်ဆက်ဆက်သိဟံကံကြောင့်နံယုတ်နံယုတ်ကြောင့်ကံအဖမ်းမှန်ဖြစ်ပြန်နေအလဲရောဒီလိုမလားမဲခင်ဆိုတဲ့မျိုးစင်မချတန်တယ်များကလပ်ပါလုံးကံကြောင့်ဘာတွေဖြစ်မှာတော့နံယုတ်တိရောခန္ဓာငါးပါးမဖြစ်ဘူးလားဖြစ်မှာလားနံယုတ်ကလည်းဘလို့ကမျိုးစင်တွေချပြမှာတော့ကံဆိုတဲ့မျိုးစင်တွေချပြမှာပဲဒီလိုမလားအဲ့ဒီကံဆိုတဲ့မျိုးစင်တွေချပြပြန်လဲနာကမှာဘာတွေပြန်ရမှာတော့နံယုတ်ဆိုတဲ့ပင်တွေပြန်မရဘူးလားရမှာလားကံကြောင့်နာယုတ်နာယုတ်ကြောင့်ကံဟုတ်တယ်မလားကံဆိုတာကတခြားလားသမုဒိယသစ္စာလားနာယုတ်ဆိုတာတခြားလားဒုက္ခသစ္စာလားနာယုတ်ကြောင့်ကံဆိုလို့ပြန်တော့လဲကံဆိုတာတခြားလားသမုဒိယသစ္စာလားနာယုတ်ကြောင့်ကံကံကြောင့်နာယုတ်နာယုတ်ကြောင့်ကံအမြင်အဲ့ဒီလိုနည်းနဲ့ပဲအမြင်ပြတ်သလားမပြတ်တော့ဘူးလားအဲ့ဒီလိုမပြတ်ဘဲနဲ့သံဃာမှာမကျင်လည်းခဲ့ရဘူးလားကျင်လည်းခဲ့ရလားအဲ့ဒီသံဃာကျင်လည်းခြင်းမှရက်ချင်ပါတယ်ဆိုရင်တခြားမျိုးစိတ်ချရမှာလားညာမျိုးစိတ်ချရမှာလားအဲ့ဒါလည်းဆိုရင်မြေစိတ်ပေါ်ရင်လည်းမြေစိတ်နောက်ကဘာလဲရမယ်မဲခင်လိုက်ဘာလဲရမှာတော့ကြားစိတ်ပေါ်ရင်လည်းကြားစိတ်နောက်ကဘာလဲရမယ်နာစိတ်ပေါ်ရင်လည်းနာစိတ်နောက်ကဘာလဲရမယ်စားစိတ်ပေါ်ရင်လည်းစားစိတ်နောက်ကဘာလဲရမယ်ရဟနာကောင်းစိတ်ပေါ်ရင်လည်းရဟနာကောင်းစိတ်နောက်ကဘာလဲရမယ်တွင်းတော်စိတ်ပေါ်ရင်လည်းတွင်းတော်စိတ်နောက်ကဘာလဲရမယ်အဲ့ဒီမကင်သိပါမျိုးစေတော့ညံမျိုးစေပါမျိုးစေပါလေအဲ့ဒီညံမျိုးစေကလေးရှင်သာကြည်ထွားလောင်းအောင်ဒီတိုင်းထားရမှာလားတတိလေးနဲ့ပံပိုးပေးရမှာလားဝရိယတရားကလေးနဲ့ကောပံပိုးမပေးရဘူးလားသမာဓိတရားကလေးနဲ့ကောပံပိုးမပေးရဘူးလားတတိယဝရိယယသမာဓိယသမာဓိမကင်မနှပါတော့အဲ့ဒီသမာဓိမဲ့ကေသုံးပါးနဲ့ပံပိုးပေးလိုက်တဲ့အခါကျတော့ဟောသမာဓိတိသမာသင်္ကပ္ပဆိုတဲ့ညာမျိုးစေကလေးမရှင်းတမ်းဘူးလားရှင်းတမ်းလားလားမကြည်ထွားဘူးလားကြည်ထွားလားလားမအောင်မြင်ဘူးလားအောင်မြင်လားလားမရင့်တမ်းဘူးလားရင့်တမ်းလားလားဝိပဿနာညာကလေးတွေရင့်တမ်းလာရင်တခြားအကျိုးပေးမှလားလောကုတ္တရာမဲ့အကျိုးပေးမှလားလောကုတ္တရာမဲ့သည်တခြားအာယုံပြုမှလားနိဗ္ဗာန်အာယုံပြုမှလားအဲ့ဒီနိဗ္ဗာန်ရောက်ပြုမဲ့အချိန်မှာအလွှာလေးခုနဲ့သံဃာကျင်နေခြင်းမှာမရဖို့လားရသွားမလားအဲ့ဒါကြောင့်အလွှာလေးခုနဲ့သံဃာကျင်နေခြင်းမှာရချင်ပါတယ်ဆိုရင်အစိတ်မျိုးစင်မကြစေနဲ့ဉာဏ်မျိုးစင်ကြအောင်ကြိုးစားပါဟုတ်တယ်မလားဘာမျိုးစင်မကြစေနဲ့လဲဘာမျိုးစင်ကြအောင်ကြိုးစားရမှာတော့ဉာဏ်မျိုးစင်ကြအောင်ကြိုးစားပါလို့တိုက်တွန်းရင်းနဲ့သာဓုသုံးညခေါ်ကတရားဝင်နေကုန်ချုပ်ပါလေအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တာနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောတာနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။